တောင်တရုတ်ပင်လယ်ရင်းကတရုတ်ဆောက်လုပ်ထားတဲ့လူလုံကျုံးပေါ်မှာတရုတ်လေယာဉ်ဒဇင်ပထမဆုံးဆင်းသက်ခဲ့တာကြောင့်တရုတ်နဲ့ဒေသရင်းအင်းကြီးချင်းနိုင်ငံတွေကြားတင်းမာမှုတွေတိုးလာနေပါတယ်။ Spratly ကျုံးစုတွေက Fiery Cross ကျုံးမှာအရက်ပတ်သုံးလေယာဉ်ဒဇင်ဆင်းသက်ခဲ့တာဖြစ်ပြီးဒီကျုံးစုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ Taiwan, Vietnam, Philippines နိုင်ငံအပါအဝင်အာရှပစိဖိတ်နိုင်ငံတွေကြားသူပိုင်ကိုပိုင်အငင်းပွားနေကြတာပါ။တရုတ်နိုင်ငံရဲ့လေရတင်နဲ့ပတ်သက်လို့ VN နိုင်ငံကတန်တမာရေးအရာကန့်ဝတ်ထားပြီးဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကလည်းအလားတူလှုပ်ဆောင်သွားဖို့ရှိတယ်လို့ပြောပါတယ်။ Fiery Cross ကျွန်းပေါ်ကလေရင်ပြင်းလန်းဟာအရက်ဖက်လေကြောင်းစံနှုန်းစံထားတွေနဲ့ကန့်ညီမှုရှိမရှိဆန်းသက်ဖို့အတွက်အခုလိုလေရင်ဆင်းသက်ခဲ့တာဖြစ်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရတဲ့ဦးကဆိုပါတယ်။လွန်ခဲ့တဲ့နှစ်ကစတင်ပြီးကျိုးငယ်လေးတွေပေါ်မှာလေရင်ပြင်းလန်းတဲ့အဆောက်အဦတွေစောက်လို့ရအောင်မြေဖို့ချက်ထွင်တဲ့စီမံကိန်းတွေကိုတရုတ်နိုင်ငံဟာအကောင့်ထဲပေါ်လာခဲ့တာပါ။ဒီလို Fiery ကျွန်းကတရုတ်နိုင်ငံရဲ့အခုလိုစမ်းသပ်ပြန်တမ်းမှုဟာတင်းမာမှုတွေမြင့်တက်လာစေပြီးဒေသရင်းတည်ငြိမ်ရေးကိုချင်းချောင်းနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကာဘီကတနင်္လာနေ့တုန်းကပြောပါရယ်လွန်ခဲ့တဲ့အောက်တိုဘာလတုန်းက Spratly ကျွန်းစုတွေကဆူပိုင်ကျွန်းနဲ့22ကီလိုမီတာအကွာမှာပယ်ရင်းတက်ဒုံးကျည်ကိုအမေရိကန်ကနေရာချထားခဲ့ပြီးဒါဟာနိုင်ငံတကာရေပြင်ပိုင်တဲ့အတွင်း Freedom of Navigation F1 စစ်စင်ရေးအစိပ်ပိုင်းတည်းရဲ့အနေနဲ့ဆောင်ရွက်ခဲ့တာပါF1 ဆိုရာဟာနိုင်ငံတကာပိုင်တဲ့အတွင်းတခြားနိုင်ငံတွေအနေနဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမှုပေါင်းကြောတောင်းဆိုလာရင်အမေရိကန်အနေနဲ့ဟန်တာတဲ့အခါမှာဆောင်ရွက်တဲ့စစ်စင်ရေးဖြစ်ပါရယ်ခင်ဗျာ